တနင်္လာနေ့တိုင်းတဝဲခရိုင်အရှိတော်ဒေသမှာကရင်မျိုးသားလူမျိုးရေးတပ်မတော် KNLA နဲ့တနင်္လာနေ့တိုင်းတွင်ကပူပေါင်းတပ်တွေစုပေါင်းပြီးတော့စစ်ကောင်စီတပ်နဲ့နှစ်ဖက်တိုက်ပွဲပြင်းထန်နေတာမှာဖေဖော်ဝါရီလ28ရက်နေ့နေ့လယ်ပိုင်းအထိတိုက်ခိုက်မှုတွေဖြစ်ပွားနေတယ်လို့ဒေသခံတဦးက VOA ကိုပြောပြပါတယ
်။စစ်မှမှုတွေဖြစ်နေတဲ့ဟောစစ်ဖက်လည်းကျွန်မစစ်ကောင်စီကသူလင်းလေးသုံးနေတယ်ဆိုတော့လေဟောဒီသူရောလက်ရှိစစ်ဆောင်အတွက်ထွက်ပြေးနေရတာတော့ရှိတာပေါ့ဗျာ။လင်းနဲ့ပုံချတဲ့ကိစ္စတွေကကျွန်တော်တို့ဒီကောက်ကွေးဖွဲ့လေစီမကြပါနဲ့ဒီရွာတဲ့ဘက်ကြာနေတာကျွန်တော်ဒီလိုပဲဒီသူတွေထိတာပေါ့မဟုတ်ဘူး။မနေ့ကတော့လေကြောင်းနဲ့ဒီလက်နယ်ကြီးချတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒီကျွော်နှစ်ရွာကိုကြားတယ်လေမိတာနဲ့ဒီဟိုပေါ့ရွှေချောင်းလိုတဲ့နေရာကိုကြားတာပေါ့နော်ကြားတာကကျွန်တော်အဲ့ဒီမိတာတို့ဘက်ပေါ်ကဒီနီနာတို့ဘက်အကုန်လုံးပြည်သူတွေကြားတော့ကျွန်တော်ဟီတာဘက်ကိုပြောင်းနေတဲ့ကိစ္စတွေရှိတယ
်လက်နက်ကြီးတန်းကြောင့်အရက်သားပြည်သူထိခိုက်သေးဆုံးတာရှိတယ်လို့ဆိုပေမဲ့ပြင်းထန်နေတဲ့တိုက်ပွဲအခြေအနေကြောင့်အတည်ပြုနိုင်မှုကခက်ခဲနေတယ်လို့ပြောပါတယ်တိုက်ပွဲအတွင်းမှာနှစ်ဖက်ထိခိုက်သေးဆုံးတာနဲ့စစ်ကောင်စီရဲ့လက်နက်ခဲယမ်းတချို့ကိုတော်လှန်ရေးတပ်ဖွဲ့တွေဘက်ကသိမ်းဆည်းနိုင်ခဲ့ပေမဲ့အတိအကျကိုတော့တပ်ဆိုင်ရာဌာနအလိုက်သတင်းထုတ်ပြန်ပါမယ်လို့တော်လှန်ရေးရဲဘော်တဦးကပြောပါတယ
်။ရှင်းရင်းနဲ့တက်လိုက်ရင်တော့ကျွန်တော်မပြောလို့ဘူးပေါ့နော်။ဒါကြတော့တပ်ဆိုင်ရာဌာနအလိုက်ကသူကကြေညာလိုက်မယ်၊စေမထုတ်လိုက်မယ်လို့ယူဆတယ်။ဒါကြတော့ကျွန်တော်တို့ဟိုမပြောချင်သေးဘူးပေါ့။စေရလောတင်းမနေတော့မရှိတာပေါ့။ရှင်းတော့တခွင်ပဲကျွန်တော်ပြောလို့ရတာပေါ့နော်။ဒါကြောင့်ဒီနေရာတော်တော်လေးကိုဖြစ်နေတဲ့နေရာပေါ့။အနည်းတော့ကျွန်တော်တို့မေတ္တာလို့ရှိမယ်၊ပကာရီလို့ရှိမယ်ဒီပါပေါ့ရွာရဲတော့တော်တော်များတဲ့ခါကျတော့ကျွန်တော်လည်းအတိအကျကျဖော်ပြဖို့ကတော်လေးခက်တယ်မရဟုတ
်တဝဲထီခီလမ်းတလျှောက်မောင်းနေလာတဲ့စစ်ကောင်စီရင်တန်းကိုဖေဖော်ဝါရီလ18ရက်နေ့တော့ကကရင်မျိုးသားလူမျိုးရေးတက်မတော် KNLA နဲ့တနင်္လာနေ့တိုင်းတွင်ကပူပေါင်းတက်တွေကစုပေါင်းတိုက်ခိုက်ခဲ့တာဖြစ်ပါတယ်အဲ့ဒီချိန်ကနေစလို့ဒီကနေ့အထိစစ်ကောင်စီတက်တွေနဲ့တနင်္လာနေ့တိုင်းတွင်ကပူပေါင်းတက်တို့ကြားအပြန်အလှန်စီးရင်တင်မာနေတာဖြစ်ပါတယ်စစ်ကောင်စီဘက်ကလေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေလည်းရှိတယ်လို့ဒေသခံတွေကပြောပါတယ်တိုက်ပွဲအတွင်းမှာတော့ဒေသခံပြည်သူတွေရဲ့နေအိမ်တွေပျက်စီးတာနဲ့အရက်သားတွေထိခိုက်သေးဆုံးတာရှိပေမဲ့အတည်ပြုနိုင်မှုခက်ခဲနေပါတယ်တိုက်ပွဲအနည်းဝင်းကျင်မှာရှိတဲ့ဒေသခံပြည်သူတွေကတော့ရွာတွေထဲမှာမနေရတော့ဘဲဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြပါတယ်